မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံနဲ့ဆက်အနီးမှာရှိတဲ့ရွှေကုတ်ကိုနဲ့ KKPAC နယ်မြေအတွင်းမှာမြန်မာနိုင်ငံဘက်ကကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသား283ဦးကိုမြန်မာအာဏာပိုင်တွေကဖေဖော်ဝါရီလ18ရက်နေ့မနေ့တုန်းကထပ်ပြီးတော့ဖမ်းဆီးလိုက်တယ်လို့နိုင်ငံပိုင် Global New Life of Myanmar မှာဖော်ပြပါဗျ။တရုတ်နိုင်ငံအနေနဲ့ထိုင်းမြန်မာအပြင်တခြားနိုင်ငံတွေနဲ့လက်တွဲပြီးတော့ online လောင်းကစားလုပ်ငန်းတွေနဲ့ငွေလိမ်ခိုင်းတွေကိုအမြင့်ဖြတ်နှိမ်နှင်းသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကွမ်ခွန်ကမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မနေ့တုန်းကပဲမြန်မာပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဘိုးချုပ်အောင်ကျော်ကျော်အပါအဝင်တရုတ်ပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီးဌာနလက်ထောက်ဝန်ကြီးနဲ့ထိုင်းကိုယ်စားလှယ်တို့မြောက်ရီကိုတွားရောက်ပြီးတော့ကြားဖြတ်ဂိုင်းတွေကနေပြီးတော့ကဲထုတ်လာသူအများအပြားကိုတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့ထိုင်းနယ်စပ်ဒီမြောက်ရီဒေသအတွင်းမှာကရင်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေမှာတော့တရုတ်နိုင်ငံသားအများစုပိုင်တဲ့ကြားဖြတ်လုပ်ငန်းတွေမှာအလုပ်လုပ်ကိုင်နိုင်မှုတရုတ်နိုင်ငံသားအများအပြားပါဝင်တဲ့ဒီနိုင်ငံသားတော်တော်များများလူမုံကူးခံခဲ့ရတာပါ။အရင်စစ်ကောင်စီလက်အောက်ကကရင်နယ်ခြားဆောင်တပ်ဖွဲ့ BGF ကောင်းဆောင်ဗိုလ်မှူးကြီးစောချစ်သူကမြန်မာနိုင်ငံထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းနေမှာတရုတ်၊ဂျပန်၊ဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေအပါအဝင်ထောင်နဲ့ချီတဲ့နိုင်ငံသားတွေအတင်းကျပ်အလုပ်လုပ်ခိုင်းခဲ့ရကြောင်းကိုလည်းပြောပါရယ်။အခုချိန်ထိကတော့ဒီစောချစ်သူအပါအဝင် BGF ကောင်းဆောင်၃ယောက်ကိုဖမ်းဝရမ်းထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းဆိုရကိုတောင်းဆိုထားပါရယ်ရှင်။